မြန်မာနိုင်ငံရဲ့လက်ရှိအခြေအနေအရရအပေါ်လူမှုအများစုကအကောင်းမြင်သဘောထားရှိတယ်ဆိုတာကိုမကြသေးခင်ကထွက်လာတဲ့လူမှုသဘောထားစစ်တမ်းတစ်ခုရဲ့ရလဒ်မှာတွေ့ရပါတယ်။ရလဒ်တွေဟာတိတ်ကြီးအကောင်းမြင်လွန်တယ်လို့ဝေဖန်သူတွေရှိပေမဲ့လည်းဒီရလဒ်တွေကနေမတူကွဲပြားမှုကိုမြင်အောင်ကြည့်ဖို့အချိန်ရပါမယ်။ယူရပါမယ်လို့စစ်တမ်းကောက်ယူခဲ့တဲ့အဖွဲ့ရဲ့တာဝန်ရှိသူတူက VOA ကိုပြောပါရတယ်။အပြည့်စုံကိုတော့ကိုကျော်ကျော်သိန်းကပြောပြပေးမှာဖြစ်ပါတယ်ဗျာ။
မြန်မာနိုင်ငံသားအများစုဟာဒီမိုကရေစီကလွဲလို့တခြားဘယ်လိုအစိုးရပုံစံမျိုးကိုမှမလိုချင်ဘူးဆိုတာဒီလူလူသဘောထားစစ်တမ်းကနေတွေ့လဲရပါတယ်လို့စစ်တမ်းကိုကမကထပြုကောက်ယူခဲ့တဲ့ American ပြည်တော်စုအခြေစိုက်နိုင်ငံတကာ Republican Institute IRI အာရှဌာနခွဲရဲ့ညွှန်ကြားရေးမှူး Julia Bailey Bogovic က VOA ကိုပြောပါတယ်ဒီမိုကရေစီနဲ့ပတ်သက်ပြီးတိတ်ကိုအစိုးမြင်လို့တဲ့မျိုးကွန်းတွေပေါ်စစ်တမ်းမှာပါဝင်သူတွေရဲ့တုံ့ပြန်ဖြစ်ကြားပုံရလဒ်တွေကိုသူကထောက်ပြပြီးပြောခဲ့တာပါ
such as democracies aren't good in maintaining law and order or in a democracy the economic system runs
democracy ha တရားဥပဒေစိုးမိုးရေးကိုကောင်းကောင်းမထိန်းနိုင်ဘူး democracy မှာစီးပွားရေးစနစ်ဟာဆိုးဆိုးဝါးဝါးလဲပတ်တယ် democracy မှာဆုံးဖြတ်ချက်မချနိုင်ဘဲအငင်းခုံတိတ်များလွန်းနေစတဲ့မဲခွန်းမျိုးတွေကိုမေးခဲ့ပါတယ်ပါဝင်သူ86ရာခိုင်နှုန်းက democracy မှာပြဿနာတွေရှိကောင်းရှိနိုင်ပေမဲ့တခြားဘယ်လိုအစိုးရပုံစံမျိုးထက်ဖြစ်ဖြစ်ပိုးပြီးကောင်းတယ်လို့ဖြေခဲ့ကြပါတယ်
။နိုင်ငံရဲ့နိုင်ငံရေးစီးပွားရေးလူမှုရေးစတဲ့အခြေအနေရရက်ပေါ်မြန်မာနိုင်ငံသားတွေရဲ့သဘောထားအမြင်တွေကိုကြကြပြန့်ပြန့်စစ်တမ်းကောက်ယူတာဒါပထမဆုံးအချိန်မှာပြောရရင်မြန်မာနိုင်ငံသားတွေဟာအခုလိုသဘောထားအမြင်စစ်တမ်းကောက်ယူတာမျိုးပေါ်ရင်းနှီးကျွမ်းဝင်မှုနဲ့အတွေ့အကြုံမရှိကြသေးပါဘူး။ဒါကြောင့်လဲဖြေဆိုသူတွေအနေနဲ့စစ်တမ်းမှာပါတဲ့မေးခွန်းတွေကိုအသေးချာနားလည်ရလားဆိုတာကမေးခွန်းထုတ်စရာပါ။အဲဒါကြောင့်လဲဒီမိုကရေစီနဲ့ပတ်သက်လို့တိတ်ကိုအစိုးမြင်ပြောထားတဲ့မေးခွန်းတွေကိုမေးမြန်းခဲ့တာဖြစ်ပြီးတော့လူပုဂ္ဂိုလ်တူဦးချင်းစီကဒီမိုကရေစီကိုဘယ်လိုအတိတ်ပဲဖွင့်တယ်လဲဆိုတော့တိုက်ရဲမေးခွန်းမျိုးကိုတော့မမေးခဲ့ဘူးလို့မစ္စဂျူလီယာကပြောပါတယ်စစ်တမ်းရဲ့ရလဒ်အများစုမှာအကောင်းမြင်သဘောထားတွေကိုပဲတွေ့ရတဲ့ပေါ်ဘဝင်မကြသူတွေလည်းရှိပါတယ်အဲ့ဒီထက်မှတူဦးကတော့အရင်ပြည်တော်စုမြန်မာနိုင်ငံဝေယောင်ညုံပေါင်းအစိုးရ NCGUB ရဲ့ဝန်ကြီးချုပ်ဟောင်းဒေါက်တာစိတ်ဝင်းဖြစ်ပါတယ
်ကျွန်တော်တို့အမြင်နေနဲ့ပြောရင်တော့အဲ့ဒါတွေကဒီကျွန်တော်တို့ရဲ့အတွေ့အကြုံနေနဲ့ရောနော်optimistic ဖြစ်လို့နဲ့လို့ကျွန်တော်တို့မြင်တယ်တချို့ဟာတွေမှာဥပမာဒီတူက USDP နဲ့အဲ NLD တို့ရှင်းထားတာပေါ့နော်ရှင်းထားတော့ဟိုတယောက်နဲ့တယောက်တိတ်မကွာဘူ
း IRI အဖွဲ့ဟာနိုင်ငံအများအပြားမှာပထမဆုံးလူမှုသဘောထားစစ်တမ်းတွေကိုကောက်ယူခဲ့ဘူးတဲ့အဖွဲ့ဖြစ်ပြီးပထမဆုံးစစ်တမ်းရလဒ်တွေထွက်လာတဲ့အခါမှာဒီလိုတုံ့ပြန်ချက်မျိုးကိုပုံမှန်တွေ့ရလေရှိပါတယ်လို့ Miss Julia ကပြောပါတယ်လူတွေအနေနဲ့သတင်းချက်လက်မျိုးစုံကိုကိုယ့်ရဲ့အရင်းမြစ်မျိုးစုံကနေလက်ခံရယူပြီးကိုယ်ပိုင်သဘောထားအမြင်တွေချမှတ်နေကြတာကြောင့်နိုင်ငံလူထုကိုကိုးစားပြုတဲ့အမြင်တွေလို့မပြောနိုင်ပဲအကန့်အသတ်ရှိကြောင်းဒါကြောင့်လဲအခုလိုနိုင်ငံတော်မှလူထုသဘောထားစစ်တမ်းတွေကောက်ယူပြီးလူထုတရားလုံးရဲ့သဘောထားအမြင်ဘယ်လိုရှိနေလဲဆိုတာကိုခံမှန်းလေ့လာရတာဖြစ်ပါတယ်လို့ Miss Julia ကပြောပါတယ
် It takes some time just to be able to see the difference between information that we all gather through our sources.And through our network,
ကျမတို့ရဲ့အရင်းမြစ်တွေ၊ကွန်ရက်တွေကနေရလာတဲ့သတင်းချက်လက်တွေကိုတနိုင်ငံလုံးမှာကောက်ယူတဲ့လူမှုသဘောထားစစ်တမ်းတွေကနေထွက်လာတဲ့ရလဒ်တွေနဲ့နှိုင်းယှဉ်ကြည့်ပြီးတော့မတူကွဲပြားမှုတွေကိုမြင်နိုင်ဖို့အတွက်အချိန်အနည်းငယ်တော့ယူရပါလိမ့်မယ်။ဒီလိုမတူကွဲပြားတဲ့အမြင်တွေရှိမယ်ဆိုတာကခံမှန်းထားပြီးသားဖြစ်ရမှာပါ
။နိုင်ငံရေးပါတီတခုကိုရွေးချယ်တဲ့အခါအရေးကြီးဆုံးအကြောင်းပြချက်ကဘာလဲဆိုတဲ့မေးခွန်းကိုပါတီခေါင်းဆောင်လို့ဖြေကြားသူ36ရာခိုင်နှုန်းရှိပြီး34ရာခိုင်နှုန်းကတော့ပါတီရဲ့မူဝါဒလို့ဖြေတာတွေ့ရပါတယ်။ဒါဟာလူပုဂ္ဂိုလ်တူအပေါ်လေးထားတဲ့နိုင်ငံရေးကိုဦးစားပေးနေစေရှိသေးတယ်ဆိုတာမျိုးမပြောနိုင်ပဲနှစ်ချက်စလုံးဟာအရေးကြီးပြီးတော့ရလဒ်ကလည်းကွာခြားမှုသိမရှိပါဘူးလို့မစ္စဂျူလီယာကတုံ့ပြန်ပါတယ်။ဒီစစ်တမ်းကို2023ခုနှစ်ဒီဇင်ဘာလ24ရက်နေ့ကနေ2024ခုနှစ်ဖေဖော်ဝါရီလ1ရက်နေ့အထိမြန်မာနိုင်ငံတဝန်းတိုင်းနယ်ပြည်နယ်အနှံ့မြို့ပေါင်း300ကလူပေါင်း3000ကိုမေးမြန်းကောက်ယူခဲ့တာပါ။ဒီစစ်တမ်းကောက်ယူဖို့အဓိကပံ့ပိုးခဲ့တဲ့အဖွဲ့ကတော့အမေရိကန်ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးအေဂျင်စီ USAID ပါမလ3ရက်ကြာသပတေးနေ့ကဝါရှင်တန် DC မြို့တော်မှာတရားဝင်ထုတ်ပြန်ခဲ့တဲ့စစ်တမ်းရလဒ်ကိုလူလူအားလုံးသိနိုင်ဖို့အတွက်မြန်မာနိုင်ငံတွင်သတင်းမီဒီယာတွေအားလုံးစီဖြန့်ချိပေးပို့ထားတယ်လို့လည်းပြောပါတယ်ဒါအပြင်အဲ့ဒီတရက်ထဲမှာပဲနေပြည်တော်မှာအစိုးရတာဝန်ရှိသူတွေကိုရှင်းလင်းပြောပြခဲ့ပြီးလွတ်တော်ကိုယ်စားလှယ်တွေနဲ့နိုင်ငံရေးပါတီတွေကိုလည်းရှင်းလင်းပြောပြသွားဖို့စီစဉ်ထားပါတယ်လာမယ့်သတင်းပတ်အင်္ဂါနေ့မှာလည်းသတင်းမီဒီယာတွေနဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေကိုရှင်းလင်းပြောပြဖို့ရှိတယ်လို့မစ္စဂျူလီယာကပြောပါတယ်။အလားတူစစ်တမ်းမျိုးကိုနောက်ထပ်တစ်ကြိမ်ကောက်ယူဖို့အစီအစဉ်ရှိပေမဲ့ဘယ်တော့လုပ်ဖြစ်မယ်ဆိုတာကိုတော့အတိအကျမစီစဉ်ရသေးဘူးလို့ IRI အဖွဲ့အာရှဌာနခွဲရဲ့ညွှန်ကြားရေးမှူး ဂျူလီယာဘဲလီဘဂိုဗစ်ကဗီအိုကိုပြောခဲ့ပါတယ်ခင်ဗျာ။